သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြားယခုတင်ဆက်ပေးမှာကတော့လွတ်လပ်ပြီးယဉ်ကျေးမှုဘောင်းဆောင်ရှိတဲ့နိုင်ငံဩစတြေးလျရဲ့နိုင်ငံသားဖြစ်ခွင့်85နှစ်ကိုဂုဏ်ပြုဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်စက်တင်ဘာလ18ရက်ကနိုင်ငံတော်ဝန်အခမ်းအနားပေါင်း100ကျော်တွင်လူ 9,000 နီးပါးသည်ဩစတြေးလျရဲ့နောက်ဆုံးနိုင်ငံသားများဖြစ်လာကြပါတယ်ဩစတြေးလျနိုင်ငံသားများနေ့ကိုကြားရောက်သော85နှစ်မြောက်ဩစတြေးလျနိုင်ငံသားများအားဗြိတိရှ်လူမျိုးအဖြစ်သတ်မှတ်ခြင်းမပြုတော့တဲ့ဂုဏ်ပြုခြင်းတစ်ခုဖြစ်ပါတယ်တရင်တန်းနဲ့သူရဲ့ငယ်ရွယ်သောမိသားစုတို့သည်ဂုဏ်ယူဝင်ကြွားနေကြပါတယ်။မစ္စတာတန်ဇနီးနဲ့ကလေးသုံးဦးတို့သည်၎င်းတို့ရဲ့အကောင်းမွန်ဆုံးရောင်းဆုံးမြန်မာအဝတ်အစားများကိုဝတ်ဆင်ကဩစတြေးလျအလံရှိတွင်ဓာတ်ပုံရိုက်နေကြပါတယ်။သူတို့၅ဦးဟာဩစတြေးလျနိုင်ငံသားတရားဝင်ဖြစ်လာတော့မှဖြစ်သောကြောင့်ရိုးရဝတ်ဆုံများကိုဝတ်ဆင်ထားခြင်းဖြစ်ပါတယ်။ဒါဆိုတဲ့ဒီ Melbourne တွင်အခမ်းအနားမဆမီအခိုက်အတန့်တွင် SBS နဲ့ယခုလိုစကားပြောဆိုခဲ့ပါတယ
် From today hopefully we will get the certificate and yeah we are very excited to become Australian citizenship
ဒီနေ့ကစပြီးကျွန်တော်တို့ Australian နိုင်ငံသားလက်မှတ်ရနိုင်မယ်လို့မျှော်လင့်ထားပြီး Australian နိုင်ငံသားဖြစ်လာမှာမို့အရင်စိတ်လှုပ်ရှားနေပါတယ်သူတို့အတွက်ကတော့ဒါကခရီးအရှည်ကြီးဖြစ်နေပါတယ်မစ္စတာတန်ဒီ2018ခုနှစ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာဗီဇာမရရှိမီမြန်မာနိုင်ငံမှထွက်ပြေးကအိန္ဒိယတွင်10နှစ်နေထိုင်ခဲ့ရပါတယ်။နှစ်ပေါင်းများစွာမသေးမချာမရေရာမှုတွေနဲ့နေခဲ့ရတာဖြစ်ပါတယ်
။ Congratulations
everyone. You are now officially Australian citizens. သင်ကအခုတရားဝင်ဩစတြေးလျနိုင်ငံသားဖြစ်သွားပြီ။သူရဲ့အနာဂတ်သည်နောက်ဆုံးမှနိုင်ငံသားလက်မှတ်ဖြင့်ဩစတြေးလျနိုင်ငံသားတရားဝင်ဖြစ်ခဲ့ပါတယ်။လွန်ခဲ့တဲ့85နှစ်ကကွဲပြားခြားနားသောလူဝင်မှုကြီးကြပ်ရေးဝါဒဖြင့်ဩစတြေးလျနိုင်ငံသားဖြစ်ခွင့်မှုကိုချမှတ်ခဲ့ပါတယ်။နိုင်ငံသားနှင့်နိုင်ငံသားဥပဒေသည်1949ခုနှစ်ဇန်နဝါရီလ26ရက်နေ့တွင်စတင်အသက်ဝင်ခဲ့ပါသည်။ဩစတြေးလျမှာမွေးဖွားသူသို့မဟုတ်လွန်ခဲ့တဲ့9နှစ်ခန့်ကဗြိတိရှ်လူမျိုးလက်အောက်ခံဖြစ်သူများသည်ဥပဒေအရဩစတြေးလျနိုင်ငံသားများအလိုလျောက်ဖြစ်လာကြပါသည်။ဥရောပပြည်မကြီးများမှအများစုသောလူ2500နီးပါးသည်1949ခုနှစ်တွင်ဩစတြေးလျနိုင်ငံသားများဖြစ်လာခဲ့ကြပါသည်။ယခုနှစ်တွင်နိုင်ငံသားသစ်အုပ်စုမှနယူးဇီလန်မှအများဆုံးဖြစ်ပြီးကျန်နိုင်ငံသားသစ်အုပ်စုမှအိန္ဒိယ၊ဗြိတိန်၊ဖိလစ်ပိန်နဲ့တရုတ်နိုင်ငံတို့မှဖြစ်ကြပါသည်။တွဲဖက်ပေါမောက်ခဒေးဗစ်လီသည် University of New South Wales School of Humanities and Social Science မှဖြစ်ပါသည်။1949ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေအသက်ဝင်ပြီးနောက်မှတောင်အသွင်ကူးပြောင်းရေးလုပ်ငန်းစဉ်များဟာနှေးကွေးခဲ့တယ်လို့သူကပြောဆိုပါသည်။
It was only in 1967 that our passport document came to be called the Australian passport. So this was a gradual process of Australia's transition from British dominion, part of the British Empire, to an independent, multicultural nation state.
ကျွန်တော်ရဲ့နိုင်ငံကူးလက်မှတ်စာတမ်းသည်ဩစတြေးလျနိုင်ငံကူးလက်မှတ်ဟုခေါ်တွင်သည့်1969နှစ်ကစတင်ခဲ့ပါတယ်။ဒါကြောင့်၎င်းသည် British Empire ရဲ့တစိတ်တပိုင်းဖြစ်သော British ပိုင်နဲ့နေမြေမှဩစတြေးလျနိုင်ငံရဲ့အသွင်ကူးပြောင်းမှုတဖြည်းဖြည်းဖြစ်စဉ်တစ်ခုဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားအဖြစ်ခံယူပြီး85နှစ်ကြာတွင်လူပေါင်း6သန်းကျော်သည်ဩစတြေးလျနိုင်ငံသားအဖြစ်ဖြစ်လာခဲ့ကြပါတယ်။ Julian Hill သည်နိုင်ငံသားနှင့်ယဉ်ကျေးမှုဘောင်းဆောင်ရေးရာလက်ထောက်ဝန်ကြီးဖြစ်ပါတယ်။ Australian Citizenship Day သည်လူမှုပေါင်းစည်းညီညွတ်မှုအပေါ်လက်ရှိအခြေအနေတချို့ကိုရောင်းပြဟန့်ရန်အခွင့်အလမ်းတစ်ခုဖြစ်ကြောင်းသူက SPS ကိုပြောကြားခဲ့ပါတယ
် Citizenship Day is not just for new citizens it's for every Australian to reflect on who we are and what kind of country we are Australia is, you know, Australia's national story is a journey. It's not an end state. We'll continue to evolve and change. But there are, for too many Australians, the experience for too many Australians is that promise of the fair go, the essence of multicultural Australia, is not always met. There are still too many people who experience racism or exclusion.
Australia nangan da dai de chano tu mi tu phit thi ne chano tu mi thi nangan phit thi ko twei to sin chin yan phit par de australia ye amyo ta ye salan thi khyi ta khu phit pi lagaung thi a sou ma houk do a che ni ta khu phit pi chano tu set let do te pyaw le ni par de da ba me da ga australian amya pya twet shi par de australia nangan da amya pya twet a twei chou ya par de တရားမျှတသောသွာလာခြင်းရဲ့ဂတိကဝတ်ယဉ်ကျေးမှုပေါင်းစုံဩစတြေးလျရဲ့နှစ်သာရကိုအမြဲတမ်းပြည့်မီစေမှာပါလူမျိုးရေးခွဲခြားမှုသို့မဟုတ်ခြံလက်ခံရခြင်းတို့ကိုတွေးကြုံခံစားရသူများအများအပြားရှိနေစေဖြစ်ပါတယ်ငါတို့ဘာလို့ခြင်းလဲအမြဲတမ်းဗီဇာမဘလမျိုးရှိလက်ထဝန်ကြီးရဲ့ရွေးကောက်ပွဲရုံးအပြင်ဘက်မှာ၎င်းတို့ကို12ရက်ကြာဖယ်ထုတ်ထားသည်ဟုဆိုကြသည့်လူတစုရောက်ရှိနေပါသည်။စန္ဒပြသူတဒါစင်ကရှိသည့်အထက်တွင်အီရန်စာတိဖြစ်သောနာဂစ်ရှာတီရီယန်နှင့်ပါဝင်ပါသည်။
We working here, our kids born here, our kids grow up here. We contribute with the society. The Australia is our home as well. Please let us to call Australia is my home.
ကျွန်တို့တို့ဒီမှာအလုံးလုံးနေပါတယ်။ကျွန်တို့တို့ကလေးတွေဒီမှာမွေးပါတယ်။ကျွန်တို့တို့ကလေးတွေဒီမှာကြီးပြင်းလာပါတယ်။ကျွန်တို့တို့ကလူအဖွဲ့အစည်းကိုအကျိုးပြုပါတယ်။ဩစတြေးလျဟာကျွန်ုပ်တို့ရဲ့အိမ်နဲ့ဖြစ်ပါတယ်။ဂျေစုပြုပြီးဩစတြေးလျကိုကျွန်ုပ်တို့အိမ်လို့ခေါ်ရအောင်ပြုလုပ်ပေးပါ။ဒေါက်တာအဲလ်ဇာတာဝန်ချေသည်ကင်ဆာသုတေသနတွင်ပါရဂူပွဲရရှိပြီးဩစတြေးလျနိုင်ငံသားများကိုရှာရှာပါပါကင်ဆာရောဂါများကိုကုသပေးနေတဲ့လူဖြစ်ပါတယ်။
I think this is the only hope and dream that I have about my future to call this place home because if Australia is not my home then I don't have anywhere else to go given that I spent all my adulthood here and I don't have any other attachment to any other place
ဒီနေရာကိုကျွန်တို့အိမ်လို့ခေါ်ဖို့ကျွန်တို့ရဲ့အနာဂတ်အတွက်တခုတည်းသောမျှော်လင့်ချက်နဲ့အိမ်မဲလို့ကျွန်တော်ထင်ပါတယ်ဩစတြေးလျကကျွန်တို့အိမ်မဟုတ်ရင်ကျမမှာအရွယ်ရောက်စဘဝတခြားလုံးဒီနေရာမှာအမြင်နေကိုဆုံးပြီးတခြားနေရာနဲ့တွေ့တာစရာမရှိတော့လို့ကျမမှာတခြားဘယ်ကူမှသွားစရာမရှိပါဘူးဒုက္ခသည်19,000ကျော်အားအမြင်ရန်အကာအဝတ်ပေးထားကြောင်းအစိုးရကပြောကြားတော်လဲအမြင်ရန်အခြေချနေထိုင်ရန်စောင့်မျှော်နေသောထောင်ပေါင်းများစွာရှိနေကြောင်းကိုလည်းအစိုးရကအသိမှတ်ပြုပါသည်နိုင်ငံသားဖြစ်ခွင့်အခမ်းအနားပေါင်းတရားကျော်သည်ကျွန်ုပ်တို့ရဲ့အဆက်မပြတ်ပြောင်းလဲနေသောပေါင်းစည်းဆက်ဟဖွဲ့စည်းတည်ထောင်ထဲဝါမှုကိုအမြဲတမ်းလိုအမှတ်ရနေပါ रे တောရရှိမြခင်မြ SPS တင်ဌာနက Tides OQC ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါ रे ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ